ရန်ကုန်အမေရိကန်တန်ယုံက2019ခုနှစ်အတွက်ပေးအပ်တဲ့ Women of Change အပြောင်းအလဲအတွက်အမျိုးသမီးများစုကိုကချင်ပြည်နယ်ကထွေချန်ဖောင်ဒေးရှင်းကိုတည်ထောင်သူဒေါ်နန်ဘူးနဲ့မှတ်တမ်းရုပ်ရှင်ဖန်တီးသူတဦးလည်းဖြစ်မြန်မာအမျိုးသမီးသတင်းတောက်များအဖွဲ့ပူးတွဲတည်ထောင်သူလည်းဖြစ်တဲ့မတ်ဆိုးဆန်ထိုက်တို့ကရရှိခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းမှာအပြောင်းအလဲဖော်ဆောင်ရမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကိုအလေးထားဂုဏ်ပြုတဲ့အနေနဲ့ဒီစုကိုပေးအပ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကပြောပါတယ်ဒီဂုဏ်ပြုပွဲအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မက်ခင်ဖြူထွေးကပြောပြမှာပါရှင်
အပြောင်းလဲအတွက်အမျိုးသမီးများစု Women of Change ပေးအပ်တဲ့စူပီပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမက်ကြီးရဲ့နေအိမ်မှာတနင်္လာနေ့ညပိုင်းကကျင်းပတာပါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့ဖွံ့ဖြိုးတရားရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအသိမဲ့ပြုဂုဏ်ပြုတဲ့အနေနဲ့ဒီစုကိုပေးအပ်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမက်ကြီး Scott Marcier ကပြောပါတယ
် Well for us it's really important because building democracy
ကျွန်တော်တို့အတွက်ဒီစုကတိတ်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီတည်ဆောက်တဲ့အခါမှာအထက်အောက်သွားရဲ့ပုံစံမျိုးနဲ့သွားလို့မရပါဘူး။ဒီတိုင်းပြည်ရဲ့လူထုတွေစီကနေသွားတာမျိုးပဲဖြစ်ရပါမယ်။ဒီလိုအချိန်အခါမျိုးမှာတခြားနိုင်ငံအများပြားမှလိုပဲမြန်မာနိုင်ငံကအမျိုးသမီးတွေဟာလည်းတကယ့်ကိုအရေးပါရဲ့အခမ်းအနားတွေကနေပါဝင်နေကြတာပါ။ဒါပေမဲ့လည်းသူတို့ဟာမျိုးသားတွေလောက်အသိအမှတ်ပြုမခံကြရပါဘူး။ဒါကြောင့်ဒီလိုစုမျိုးပေးအပ်ခြင်းအပြင်မျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားဟာအမတန်ပဲအရေးကြီးရဆိုတာကိုလူအများပိုသိရှိနားလည်လာအောင်အထောက်အကူဖြစ်လာစေဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒီနေ့အတွက်ဆုရှင်နှစ်ဦးကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာအခြေစိုက်တဲ့ Trigender Foundation တည်ထောင်သူနောက်အဖွဲ့ရဲ့လက်ရှိညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါ်နန်ပူနဲ့မြန်မာမျိုးသမီးသတင်းတောင်များအဖွဲ့ပူးတွဲတည်ထောင်သူလည်းဖြစ်မှတ်တမ်းရုပ်ရှင်ရိုက်ကူးသူတဦးလည်းဖြစ်တဲ့မတ်ဆိုးဆန်ထိုက်တို့ဖြစ်ပါတယ်ဒေါ်နန်ဘူးကကချင်ပြည်နယ်အတွင်းလက်နက်ကန်ပြည်ပခါတွေကြောင့်ပိတ်မိနေတဲ့ထောင်ထဲချီတဲ့စစ်ပီးဒုက္ခသည်တွေကိုကယ်ဆယ်ခွင့်ရဖို့ငြင်းငန်းစွာဆန္ဒပြခဲ့တာမှာဥဆောင်ပါဝင်ခဲ့တဲ့အတွက်မြမတက်မတော်ကိုအတရေဖျက်မှုရာဇသက်ကြီးပုံမှား900နဲ့တရားစွဲဆိုခံရပြီးတော့ထောင်နဲ့6လချမှတ်ခံထားရသူဖြစ်ပါတယ်။မဆိုးဆန်ထိုက်ကတော့အမျိုးသမီးအခွင့်အရေးမတန်ဆွမ်းသူတွေအတွက်အခွင့်အရေးတွေပုံမရရှိလာစေဖို့နဲ့လူမှုအတိုင်းဝိုင်းအတွင်းခွဲခြားနှိမ်ချဆက်ဆံခံရသူတွေအတွက်မူဝါဒဆိုင်ရာအပြောင်းအလဲတွေဖြစ်လာအောင်ကြိုးပမ်းလှုပ်ဆော်ခဲ့သူဖြစ်ပြီးတော့သူတို့နှစ်ဦးရဲ့ကြိုးပမ်းမှုတွေဟာလူမှုအတိုင်းဝိုင်းအတွင်းပိုးပြီးတော့ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာအောင်ပံ့ပိုးဆောင်ရွက်နိုင်ခဲ့တဲ့အတွက်အခုလိုဆုချီးမြှင့်ရတာဖြစ်တယ်လို့အမေရိကန်တန်ယုံကထုတ်ပြန်ချပါတယ်။ဆုရှင်တဦးဖြစ်တဲ့မဆိုးဆန်ထိုက်ကတော့ဒီစုဟာသူတဦးတည်းအတွက်တည်းမဟုတ်ဘဲလူခွင့်ရေးတက်ကြွသူအားလုံးကိုဂုဏ်ပြုတဲ့ဆုအဖြစ်မှတ်ယူတဲ့အကြောင်းပြောပါတယ်။
မြန်မာနိုင်ငံမှာကလေဟို channel list လောက်ရတဲ့လူတွေ profile maker တွေကပေါ့နော်ရက်တည်ရတာအရင်ခက်ခဲပါတယ်ဆိုတော့အခက်ခဲတွေတော့အများကြီးရှိနေသေးပါပဲတခြားသူတွေလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့ကျမဒီနေ့ဒီစုရလိုက်တာကျမတယောက်တည်းကိုမဟုတ်ပဲနဲ့ဟို media လောကမှာရှိတယ်ကျမရဲ့တငယ်ချင်းတွေကျမရဲ့မိတ်ဆွေအပေါင်းအသင်းတွေပြီးတော့ media မှာရှိတဲ့ဆရာသမားတွေပေါ့နော်အလူခွင့်ရေးထုတ်ချတဲ့သူတွေအကုန်လုံးကို PL လိုက်တယ်လို့ကျမထင်မြင်ယူဆပါတယ်ရှင့်
ဒီစုဟာသူ့အတွက်ရှေ့ဆက်ခွန်အားပါပဲလို့လဲမဆိုးဆန်ထိုက်ကပြောပါတယ်
။ကျမရှေ့ဆက်ဖို့အလုပ်တွေလုပ်ဖို့အတွက်ခွန်အားတွန်းအားပေးတယ်လို့ခံစားရတယ်ပေါ့နော်။အရင်တုန်းကတော့ကျမဒီစုရှိရဆိုတာလည်းမသိပါဘူး။ပြီးတော့ဒီစုကလည်းဟိုကျမတို့မီဒီယာသမားတွေပေးတယ်လို့လည်းကျမမသိပါဘူး။ကျမထင်တာကတော့ဒီအမျိုးသမီးလှုပ်ရှားတဲ့သူတွေတကြွလှုပ်ရှားတဲ့သူတွေပေးတဲ့စုပဲကျမသိတယ်ပေါ့နော်။ဒီနေ့ဟိုသူတို့က nominate ထဲပါတဲ့ဆိုတော့ကျမအရင်အံ့ဩဝမ်းသာသွားတယ်ပေါ့နော်။အာပြီးတဲ့ခါကျတော့ဟိုရှေ့ဆက်ပြီးတော့ကျမအလုပ်တွေအများကြီးလုပ်ဖို့တောင်းဝင်ဖို့ရှိတယ်လို့ခံစားမိပါတယ်ရှင့်။
ဆုရှင်နောက်တူဖြစ်တဲ့ဒေါ်နန်ဘူးကတော့လက်ရှိအချင်းထောင်ထဲမှာရှိနေတာကြောင့်ဆုကိုကိုယ်တိုင်လက်ခံရယူနိုင်ခြင်းမရှိခဲ့ပါဘူး။တမိဖြစ်သူရဲ့ကိုစားဆုလက်ခံရယူခဲ့တဲ့ဖခင်ဖြစ်သူဥယျံပေါင်းတော်ကတမိအတွက်ဂုဏ်ယူတယ်လို့ဆိုပါရယ်။
ဝန်တာပါလေ။ဂုဏ်လက်ယူပါလေ။နောက်တော့နောက်အခါလည်းပဲကျွန်တော်နိုင်ငံအေးဆန်တာယာရဲ့အတွက်ကဆရာရယာမနိုင်ငံတခါနေမယ်အခုရေးဖို့လိုလိမ့်မယ်လို့ကျွန်တော်ထင်မြင်မိပါတယ်။နောက်ပြီးတော့မှအခုလိုဝန်တာဒါချက်ကိုကျွန်တော်နောက်ထပ်လည်းပဲကျွန်တော်တို့တမိကဆက်ပြီးတော့ဒီအလုပ်ကိုပဲထပ်ပြီးတော့မှဆက်လက်ပြီးတော့လုပ်လာတွားလိမ့်မယ်လို့လည်းကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံအတွင်းပြောင်းလဲတွေပေါ်ဆောင်ရမှာပါဝင်ခဲ့ကြတဲ့အမျိုးသမီးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကိုပေးအပ်တဲ့ Women of Change အပြောင်းလဲအတွက်အမျိုးသမီးများစုကိုတော့ရန်ကုန်အမေရိကန်သံယုံက2019ခုနှစ်ကနေစပြီးတော့နှစ်စဉ်ပေးအပ်လာခဲ့တာမို့ဒီနေ့ဟာ3ချိန်မြောက်ဖြစ်ပါတယ် ဒီနှစ်ဆုရှင်2ဦးအပါအဝင်အမျိုးသမီးရေးတက်ကြွလှူရှားသူ10ဦးနဲ့အမျိုးသမီးအဖွဲ့အစည်းတစ်ခုကိုပေးအပ်ခဲ့ပြီလည်းဖြစ်ပါရဲ့ရှင်။